ဝိဉာဉ်ရီဌာနကျင်းဤအတွက်ဘင်္ဂလားဒေ့ရှ်နှင့်သဘောတူစာချုပ်ချုပ်ဆိုထားပေမယ့်ဒုက္ခသည်ဌာနကျင်းဤအတွက်တင့်တော်ရဲ့ဝန်ကျင်ဖန်တီးပေးဖို့မြန်မာဘက်ကပြစ်ကွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခါစင်နာကဝေဖန်လိုက်ပါတယ်။တင့်လျော်တဲ့ဝန်ကျင်မဖန်တီးကြီးပေးခဲ့တဲ့အတွက်အခုဒီဒုက္ခသည်ငရဲ့ပြင်ရဲ့အကောင့်ထဲမဖွင့်နိုင်ဘူးလို့အဘူဒါဘီကိုရောက်နေတဲ့ဝန်ကြီးချုပ်ကအင်ကာနဲ့မှပြောတာပါ။ဒုက္ခသည်တွေအတွက်မြန်မာစိုးရွားကတာဝန်ယူတဲ့နယ်ပြည်ကိုမြန်မာနိုင်ငံသားတွေချင်းနဲ့ပြန်ခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ်။2019အောက်တိုဘာလကစပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံတဲ့ဝန်ကြား9သိန်းခွဲလောက်ရှိနေတာပါ။ဒုက္ခသည်တွေအတွက်လုံခြုံမှုရှိတဲ့နေရာကိုအ мян ပြန်ပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်ဖက်ကလုပ်နေတယ်ဆိုရဆွဆဲချက်ကိုတော့ဝန်ကြီးချုပ်ခါစင်နာကညှင်းဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ကုလသမဂ္ဂကလေးများဆရာရန်ပုံရိပ်အဖွဲ့အမှုဆောင်ဒါရိုက်တာGenerator 4ကလည်းမြန်မာနိုင်ငံနေနဲ့ကုလသမဂ္ဂအကြမ်းမှုချုပ်ဟောင်ကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်ကော်မရှင်ရဲ့ရွန်ဂျာပတိပက်ကဖြည့်ဆင်းအကြံပေးချက်တွေလိုက်နာဖော်ဆောင်မှုမြန်မာစိုးရွားကိုတိုက်တွန်းပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရွန်ဂျာ9သိန်းကျော်ထားနေတဲ့တင့်တော်တဲ့အခြေအနေဖန်တီးပေးဖို့လိုနေသေးတယ်လို့ပြောခဲ့တာပါ